မြန်မာပြည်ရဲ့စီးပွားရေးပြန်လည်ဦးမော်လာဖို့အတွက်လိုအပ်ချက်တွေကအများကြီးရှိမှာပါပဲမြန်မာရှေ့ဆောင်ပန်းဥက္ကဋ္ဌဦးချစ်ခိုင်ကတော့အချက်တစ်ခုအနေနဲ့အစိုးရရုံးတွေနဲ့ဆက်သွယ်ဆောင်ရွက်ရမှာမလိုအပ်ဖက်ကြာမြင့်နေရာတွေကိုပြုပြင်ဖို့နဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေနီးတူပြည်တွင်းလုပ်ငန်းရှင်တွေကိုလည်းအားပေးဖို့လိုတယ်လို့ပြောပါတယ
်ဆက်သွယ်နေပတ်သက်လို့လည်း2010 2015 အစိုးရ2015 2010တော့လေယာမီလက်မှတ်နဲ့ပတ်သက်တဲ့မူဝါဒနဲ့ဆိုင်ရာတိုးတက်မှုတွေကိုအရင်ကြီးထည့်ရောက်တဲ့အနေအထားတွေကိုရှင်းမလာဘူးကြာလိုအပ်ချက်တွေကအများကြီးရှိပြောပေါ့နော်ဆန်ဘာဆိုင်ကူထုတ်လို့ဆိုရင်လည်းရာသီကြောင့်မို့လို့ပျက်စီးတဲ့ဟာကိုကာကွယ်နိုင်ဖို့အတွက်ကျွန်တော်တို့ infrastructure တွေမရှိဘူး storage တွေမရှိဘူးဒေတာမှပြန်မျိုးကိုစိုက်တယ်အဲ့မျိုးကိုလုံးဝအောင်ထုတ်ပေးနိုင်မယ်ဆိုတဲ့အနေအထားမျိုးကိုမရောက်ရှိသေးဘူးဖြစ်နေတယ်ဒါတွေကတော့ဒီလာမဲ့ငန်းနေမှာတော့အတင်းတွန်းလို့ရမယ်စိစတ်တွေလို့ဒါဥပမာတစ်ခုအနေနဲ့ပြောတာပါနောက်တစ်ခုကအရင်ကစဘာဆန်ဘာအများဆုံးတည်ဖို့နိုင်တဲ့နိုင်ငံကိုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်ရဲ့ယူဆဆိုပြန်မမျိုးမှန်အရေးကြီးရှိတဲ့ဆန်နဲ့ဝင်ဝင်များဖို့ပဲကျွန်တော်ကလုပ်နေတယ်။ဆန်တွေများများပို့ပြီးတော့တရံမှဒေါ်လာ300လောက်ရတဲ့ဆန်တွေပဲများများကြီးပို့ပြီးတော့ဟောလုံးကြီးတက်နေတာကိုကျွန်တော်မလို့ချင်း။အကန့်တက်ချိန်နဲ့ခါကျကျွန်တော်တို့ရဲ့ဆန်မျိုးတွေကိုအရေးကြီးတွေကောင်းအောင်ထုတ်လုပ်နိုင်ဖို့အတွက်နိုင်ငံတော်ကပေါ်လစီကိုချမှတ်ပြီးတော့ဆောင်ရွက်ဖို့ဖြစ်တယ်။တခြားသီးနှံတွေကိုလည်းပူးတွဲဆက်ပြုတ်ခွင့်ဆိုတဲ့အစားကိုလည်းအကောင့်ထဲပေါ်သိတယ်။ကျွန်တော်တို့အခုယူရီးယားအုံးပြီးတယ်ကျွန်တော်တို့ဒီမှာဝယ်စားနေတာပဲ။ယူရီးယားပစ္စည်းတွေအများစုကကျွန်တော်တို့ကဝယ်နေတယ်တရုတ်စီအများစုကလည်းဒါတွေကိုကျွန်တော်တို့ substitution ကျွန်တော်တို့ plan တွေလုပ်နိုင်အောင်လို့မောင်းနေအားတွေကျွန်တော်တို့နိုင်ငံတော်ကပေးဖို့လိုပါတယ်ဆရာ
ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဒုဥက္ကဋ္ဌဦးလာမောင်ရွှေကလည်းမြမစီးပွားရေးဟာကုန်သွယ်ရေးနဲ့ဝန်ဆောင်မှုကိုအဓိကထားနေပြီးပြည်တွင်းကုန်ထုတ်လုပ်မှုကဏ္ဍမှာအားနည်းနေတယ်လို့ဝေဖန်ပါတယ်ခင်ဗျာ
ကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ပတ်ပေါင်းစုံအနေပြီးတော့အပြိုင်ပေါ့ဗျာပတ်သက်လာပါတော့အခုကြိုးစားမှာပေါ့အဲ့တော့အခုကျွန်တော်တို့စီးပွားရေးလုပ်ငန်းအရှင်းနေမှာကျွန်တော်နိုင်ငံမှာက trading နဲ့ services ကပို့ပြီးတော့ကျွန်တော်တို့အားကောင်းတယ်လို့ပြောမှလို့ဖြစ်တာပေါ့နော်ကျွန်တော်တို့လွယ်လွယ်ကူကူထုတ်လုပ်နိုင်တာကိုအိန္ဒိယချင်းနေရာနေကျွန်တော်တို့တွဲနေရတာမျိုးတွေရှိတယ်ဥပမာပဲဥလိုအမျိုးဆိုရင်အိန္ဒိယချင်းနိုင်ငံတွေတွဲနေရတယ်ဒီကြောက်တော့ဝတ်တာလိုမျိုးကျွန်တော်တွဲနေရတယ်အိန္ဒိယချင်းဒီ Thai လို့ပါလို့ CP လို့ပါလို့ဆိုရင်Kitchen of the war ဆိုပြီးတော့ Thailand ကိုဒီလိုမျိုးဖြစ်အောင်လို့သူတို့လုပ်တာမျိုးရှိတယ်။ Vietnam တို့ပါလို့ဆိုအခုနောက်ပိုင်းမှာတော်တော်လေးဒီထုတ်လုပ်မှုတွေနဲ့ပတ်သက်တာမှာကြိုးစားတယ်။သူတို့ကတော့စိုက်ပျိုးရေးနဲ့ဒီဝင်းမှုတွေထုတ်ကုန်တွေရေလုံငါထုတ်ကုန်တွေမှာသူတို့လုပ်တာတွေ့ရတယ်။ဥပမာအဖြစ်ကျွန်တော်တို့နိုင်ငံမှာရေကြို resources တွေအများကြီးရှိတယ်။ဒါမျိုးဆိုရင်တော့ရေလုံငါပေါ့နားလုံငါလိုမျိုးတွေသူတို့အများကြီးလုပ်လို့ရတာ။မှ Vietnam လိုမျိုးမှာတော်မရှိတဲ့ကျွန်တော်စင်ဒီနီယာတွေ့ရရှင်းပြတယ်ဖီနမာဒီအတန်းဒီမျိုးတွေထုတ်လုပ်တာ4ဘီလီယံယူအက်စ်ဒေါ်လာရှိတယ်အဲ2030ကျရင်တော့အတန်းဒီမျိုးတွေကနေပြီးတော့သူတို့ export လုပ်ဖို့သူတို့တက်ခဲ့ကတော့10ဘီလီယံယူအက်စ်ဒေါ်လာဖြစ်တယ်ပေါ့လေ
ငွေစင်ပလက်နွားနှုတ်လုပ်ငန်းပိုင်ရှင်ဦးတင်ဝင်းကပြည်ပကတင်ပို့တဲ့နှုတ်ထွက်ပစ္စည်းတွေကိုရှင်းပြနိုင်ဖို့အတွက်သူတို့ပြည်တွင်းမွေးမြူရေးလုပ်ငန်းတွေကိုလည်းနိုင်ငံတော်ကပံ့ပိုးစေချင်တယ်လို့ပြောပါတယ
်သူကဒီညာဘက်မှာနော်လို့ဇီယာတော်လေးကိုကြားရတယ်မယောင်းရလို့တချို့ဆိုစိတ်တူပြီးတော့သွန်ပြစ်တာယူရတောင်မရှိတယ်လေဈေးမကြိုက်တယ်အထူးဖြင့်ညာဘက်ကျတော့သုံးသေးတဲ့လူကငင်းရတယ်ပေါ့နော်နောက်တစ်ခါဘာပြန်လာရှိတယ်ဆိုတော့နိုင်ငံများအနေနဲ့နှုံးမုံတွေတွင်းနေပါဒါနှုံးမုံဆိုတာများတော့ဖြင့်ကျွန်တော်ဈေးပေါ်တယ်တတ်တာဒီမှာလူကြီးချက်တဲ့လူတွေကဒီနှုံးမုံကိုအသုံးပြုပြီးတော့နှုတ်စီချက်တဲ့ကသူကဈေးကအများကြီးတက်တာကျွန်တော်ဒီထွက်လာတဲ့ကျွန်တော်တို့နှုတ်ကိုဝယ်ပြီးတော့ချက်လို့ရှိရင်ဈေးကအများတယ်ပေါ့နော်ဒီနိုဇာနောမှုကြီးလုပ်ငန်းဖွံ့ဖြိုးတိုးတက်အောင်နှုတ်တွေရောင်းကောင်းအောင်ဈေးရအောင်ဆိုလို့ရှိရင်ကျွန်တော်တို့အင်ဂျင်နီယာထိုင်းနိုင်ငံမှာလုပ်တဲ့နမူနာရှိတယ်ပြ။အဲ့ဒါပါလဲဆိုရင် School Mate Program ပေါ့နော်။သူတို့ဒီအတွက်ရောင်းငွေကတစ်နေ့တစ်နေ့ကိုဒေါ်လာ300,000တောင်ချေထားပြီးလိုက်တယ်။ဒီဒေါ်လာ300,000ကိုကျွန်တော်ဒီကျန်းမာရေးဌာနရဲ့ပညာရေးဌာနရဲ့မွေးမြူရေးဌာနရဲ့ပေါင်းပြီးတော့ကျောင်းသူတွေဆီကနေပြီးနွားနှုတ်ကိုသတ်မှတ်ထားတဲ့ဈေးနှုန်းနဲ့ဝယ်ပြီးလို့ရှိရင်သူကဒီနွားနှုတ်တွေကျောင်းနေကလေးနှုတ်တက်ကျွေးတဲ့အစီအစဉ်မှာတနိုင်ငံလုံးတိုင်းနာနဲ့သူကဖြန့်နေဗျ။
အဲ့လိုအစိုးရကဝယ်ယူပေးတဲ့အတွက်ထိုင်းနိုင်ငံသားတွေဟာအရင်ကတည်းကိုခန္ဓာတွေပုံမထွားကြိုင်တံမာလာပြီးနှုတ်စားနွားမွှေးမြူရီသမားတွေလည်းဝင်ငွေပိုကောင်းလာစေတယ်လို့ဥတော်ဝင်ကပြောပါတယ်မြန်မာရှေ့ဆောင်ပိုင်းဥက္ကဋ္ဌဦးချစ်ခိုင်ကတော့လာမယ့်အစိုးရတသံအတွင်းလိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေပေါ်ပေါက်လာဖို့သူတို့စီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြတယ်လို့ပြောပါတယ်ခင်ဗျာ